တိုင်းနာလနဲ့ကန်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုဇွန်လ2ရက်နေ့မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့နယ်မြေမှာကျင်းပဖို့ရှိပါတယ်။ဒီညီလာခံမှာတနိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ် NCA နဲ့တနိုင်ငံလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းချမှတ်ရေးတွေကိုအဓိကဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးအတွက်အစိုးရရဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့အဓိကဆွေးနွေးနေတဲ့ NCCT ခေါ်တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ညှိနှိုင်းကော်မတီအဖွဲ့ဝင်တွေဦးဆောင်ကျင်းပမဲ့ထိပ်သီးညီလာခံကိုဇွန်လ3ရက်မှာတရင်မျိုးသားအစည်းအရုံး KNU ရဲ့နယ်မြေမှာကျင်းပဖို့စီစဉ်ထားပြီးဖြစ်ပါတယ်။ဒီညီလာခံကျင်းပမဲ့နေ့ရက်နဲ့နေရာကို NCCT ခေါ်တနင်္ဂနွေနေ့အပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ရဲ့အဖွဲ့ဝင်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုအတည်ပြုပါတယ
်ဒီလော်ဖီလာကလည်း၂ရက်ကနေ၆ရက်ပဲကျွန်တော် NDP ကလည်းပါပြီးသားတော့ကိုတိုင်မြင်တာရှိတယ်မပါရတဲ့လူကိုပို့ရတိုင်မြင်လို့လို့တာပေါ့နော်မပါတဲ့ဆွဲအားလုံးကိုပြစ်ခတ်ဖိတ်တယ
်လောလောဆယ်မှာဖိတ်စာတွေကိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအသီးသီးကိုပေးပို့ထားပြီးတရောက်မဲ့မတရောက်ဘူးဆိုတာကိုဒီလ26ရက်နေ့နောက်ဆုံးထပ်ပြန်ကြားဖို့အတွက်လည်းပန်ကြားထားပါတယ်ထိပ်သီးညီလာခံမှာမလာကုံက UPWC နဲ့သဘောတူထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA နဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းချမှတ်ရေးတွေကိုအဓိကထားဆွေးနွေးမယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကဆက်ပြောပါတယ
်။ဒါတော့ NCA line ပေါ့။ဒီကနောက်ဆက်တွဲကနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လို့အဖရင်းဝတ်ဘယ်လိုသွားမလဲ။နိုင်ငံရေးဆွေးနွေးပွဲပုံစံချိန်ကမလဲ။ကျွန်တော်ညီညွတ်ရေးဘယ်လိုဒီဖောက်မလဲပေါ့ဗျာ။ဒီ NPA ပြည်နယ်တော်မှာခိုင်မာအောင်ဘလို့လုပ်မလဲပေါ့အဲ့ဒါတွေကလူစုံလုံးမှာတခါလို့ညှိကြမှာပဲ
တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ခေါ် NCCT မှာအဖွဲ့ဝင်15ဖွဲ့ပါဝင်ပြီးအဖွဲ့ဝင်မဟုတ်တဲ့အခြားအဖွဲ့စည်းတွေကတော့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA မိုင်းလာအဖွဲ့လို့လူတီများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်မတော် NDAA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ဖြစ်ပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကတော့ဖိတ်စာရရှိထားပြီးတက်မယ်မတက်ဘူးဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့ SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်
။ဖိတ်စာရရပါတယ်ညာဒီကနေ့အတွင်းမှာကျွန်တော်ရှမ်းပြည်အမျိုးသားများအုပ်ချုပ်ရေးနဲ့ကြီးပါမှာဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီမှာလည်းကျွန်တော်တို့ကြီးလည်းကျန်တဲ့သုံးကြပြင်ပါမယ်။အဲ့ခါကျမှလည်းပြန်ပြောဖို့ကွန်ပျူတာဆွေးနွေးမယ်လို့ကျွန်တော်ပြသရပါမယ်။
RCSS SSA တောင်ပိုင်းအဖွဲ့ဟာအရင်နှစ်တွေကကျင်းပတဲ့ကချင်လွတ်လပ်ရေးအဖွဲ့ CIO ဌာနချုပ်လိုင်စာနဲ့လော်ခီလာမှာကျင်းပတဲ့တိုင်းရင်းသားထိပ်သီးညီလာခံ၃ကြိမ်ကိုလေးလာသူအဖြစ်တက်ရောက်ခဲ့ဘူးပါတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကတော့လက်ရှိကျင်းပမဲ့ထိပ်သီးအစည်းအဝေးဖိတ်စာမရသေးကြောင်းနဲ့ညီလာခံတက်မယ်မတက်ဘူးဆိုတာကိုအထက်ကိုတင်ပြရအောင်မှဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ်
အာမတွေ့ရသေးဘူးကျွန်တော်ဒီမှာဒီကိစ္စလေးကတော့ဟိုပါတော့လူကြီးတွေတင်ပြအောင်ပါပ
ါမေလ2ရက်နေ့က6ရက်နေ့အထိ UWSA ဌာနချုပ်ပန်ဆန်းမှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့15ဘွဲ့တက်ရောက်တဲ့ထိပ်သီးညီလာခံမှာတော့အချက်17ချက်ပါဝင်တဲ့ကြီးညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးအဲ့ဒီအထဲမှာ2008ဖွဲ့စည်းပုံကိုပြင်ဆင်ပြီး Federal ပြည်တော်စုထူထောင်ရေးပြည်ရင်းစစ်ကိုနိုင်ငံရေးနည်းအရဖြည့်ရှင်းရေးပြည်တော်စုအတွင်းကခွဲမထွက်ရေးဆိုတဲ့အချက်တွေပါဝင်ပါတယ်လာမယ့်ဇွန်လမှာကျင်းပမယ့်တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံမှာတနင်္ဂနွေလုံးအပြစ်ခတ်ရစရေးစာချုပ် NCA နဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေချမှတ်ရေးကိုဆွေးနွေးဖို့ပြင်ဆင်နေချိန်မှာနိုင်ငံတော်သမ္မတဦးသိန်းစိန်ကတော့သူတို့အစိုးရအနေနဲ့ NCA ကိုလက်မှတ်ရေးထိုးဖို့အသင့်ရှိကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲကိုရွေးကောက်ပွဲမတိုင်ခင်ကျင်းပလိုကြောင်းတနင်္လာနေ့ကနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာပြောကြားထားပါတယ်